မြန်မာတက်တော့ပြုံးလေးရတာဟာတက်ထောက်ယူမှုတစ်ခုတည်းကြောင့်မဟုတ်ပဲစိုက်ပျိုးမြေတိုးချဲ့မှုမြို့ပြချက်ထွင်မှုဆက်မှုစုံတိစောက်မှုဆယ်မြောင်းတာတမန်တိစောက်မှုတတ်ထုတူပေါ်မှုတက်သုံးဆွဲမှုစတာတို့ရလဲတော့ပြုံးရတဲ့အကြောင်းရင်းတွေဖြစ်ပါတယ်တက်တော့ပြုစုထိန်းသိမ်းရေးမှာတာဝန်ရှိသူဟာတရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဖြစ်ပါတယ်ပတ်ဝန်းကျင်ဆိုင်ရာမူဝါဒကိုစေအစိုးရလက်ထက်1994ခရဲကထုတ်ပြန်ကြေညာထားပြီးမဲ့ဈေးကွက်စနစ်သုံးမှုကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုမဟန်တားနိုင်ပါဘူးတက်တော့ထိန်းသိမ်းရေးမူဝါဒတွေချမှတ်နေတဲ့ကြားကမြမတဘာဝပတ်ဝန်းကျင်ယိုယင်းပျက်စီးလာတာဖြစ်ပါတယ်ဦးတိတ်စိန်အစိုးရလက်ထက်မှာ2017က2031အထိအနည်း20ဘက်စုံစီမံကိန်းချပြီးပဝင်းကျင်ထိမ့်သိရင်းနဲ့တစ်တော့ကန္တာဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပါတယ်။ငါးနှစ်စီမံကိန်း၄ခုနဲ့အကောင့်တွေပေါ်မဲ့အနည်း20စီမံကိန်းဖြစ်ပါတယ်။ NLD အစိုးရဟာ2016က2021တိဖြစ်တဲ့ဒုတိယငါးနှစ်စီမံကိန်းအကောင့်တွေပေါ်ဖို့တာဝန်ကျပါတယ်။ပထမငါးနှစ်စီမံကိန်းကာလမှာပဝင်းကျင်ရေးရာအစီရင်ခံစာ180ကိုစီစစ်သုံးသပ်တယ်လို့ဆိုပါတယ်
။စာမျက်နှာတရားကျော်ရှိတဲ့ဒုတိယငါးနှစ်စီမံကိန်းမှာမူဝါဒ6ခုရှိတဲ့အနေနဲ့ပြည်သူလူထုနဲ့ဆိုင်တာ3ခုပါပါတယ်။ဂျေးလက်လူထုရဲ့အခြေခံတစ်တော့အတွက်ပစ္စည်းလိုအပ်ချက်ဖြစ်စည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့တစ်ကိုဖြန့်ဝေနိုင်ရေးနဲ့ပတ်ဝန်းကျင်နဲ့တစ်တော့ထိန်းသိမ်းရေးမှာလူထုပါဝင်လာရေးစတာတွေဖြစ်ပါတယ်။အစိုးရပြောင်းသလိုဝန်ကြီးဌာနအမည်ပြောင်းလာတာတွေ့ရပါတယ်။တစ်တော့ရေးရာဝန်ကြီးဌာနကိုဦးသိန်းစိန်လက်ထက်မှာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော့ရေးရာဝန်ကြီးဌာနလို့အမည်ပြောင်းခဲ့ပြီး NLD အစိုးရလက်ထက်မှာတယံဇာတာနဲ့တဘာဝပေါ်ဝင်ကျင်ထိန်းသိမ်းရေးဝန်ကြီးဌာနဖြစ်လာပါတယ်။နာမည်ပြောင်းတာနဲ့ဌာနသစ်တွေဖွင့်တာဟာမြမပြုပြင်ရေးမှာလူရိုးလှုပ်ဆင်လို့ဖြစ်နေပေမဲ့လက်တွေ့ပြောင်းလဲတဲ့နေရာမှာအားနည်းနေတာတွေ့ရပါတယ်
။တင်းနဲ့တင်းအခြေခံပို့ကုန်ကိုဥရောပနိုင်ငံတွေကိုတတ်မှတ်တဲ့ဈေးနဲ့ရောင်းတဲ့အခါမှာတရားဝင်သစ်ဖြစ်ကြောင်းအာမခံတဲ့စနစ်မြန်မာ Timber Legality Insurance System နဲ့အညီဆောင်ရွက်ဖို့လေဒုတိယငန်းနဲ့စီမံကိန်းမှာပါဝင်ပါတယ်။ကျောင်းနဲ့တင့်မှာထုတ်ယူတဲ့အခါနှစ်စဉ်ခုတ်ခွင့်ပြုတဲ့ဘောင်အတွင်းကထုတ်ယူမှာဖြစ်ပြီးခွင့်ပြုလာတဲ့နည်းအောင်ထုတ်လုပ်ဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ပထမ9နှစ်စီမံကိန်းကာလမှာတစ်တော့ဆိုင်ကင်းအေက15000နှစ်စဉ်စိုက်ပျိုးခဲ့ပြီးပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းကျောင်းတင့်မှာနဲ့ဆက်မှုကုန်ကျန်းကိုနှစ်စဉ်စိုက်ပျိုးပါတယ်။ဒုတိယ9နှစ်စီမံကိန်းမှာတစ်တော့ကျိုးဝိုင်းအခြေအဝင်းကိုတစ်နှစ်မှာစတူရမိုင်3000စီနှစ်စဉ်2021ခုနှစ်အထိတိုးချဲ့ဖို့ကမ္ဘာတားပါတယ်။ကျွန်းနဲ့တင့်မှာစိုက်ကင်းဧရိယာ73ရာခိုင်နှုန်းတိုးလာမယ်လို့ကမ္ဘာပါတယ်
။မြမလူဦးရေ80ရာခိုင်နှုန်းဟာထင်းနဲ့မီးသွေးကိုအဓိကထားသုံးဆွဲနေရတဲ့အတွက်တဘာဝတစ်တော်ကိုမိခိုအားထားနေရဆဲဖြစ်ပါတယ်။ဒါကြောင့်ကျေးရွာပိုင်းထင်းစိုက်ကင်းဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်နဲ့ပုဂ္ဂလိကပိုင်းတစ်တော်စိုက်ကင်းတီထောင်ရေးကိုအားပေးပြီးတစ်ထုတ်လုပ်မှုကထွက်လာတဲ့ဂိုင်းဖြားဂိုင်းနာကိုမီးသွေးလှုပ်ခွင့်ပြုထားပါတယ်ဒေသခံပြည်သူအတွက်ထင်းတစ်တိုင်မျောစတဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ရင်းနဲ့တဘာဝတစ်တော်ကိုမိခိုမှုညှော်နှဲစေရေးအတွက်တစ်တော်ပြုစုပြောထောင်ရေးမှာပြည်သူတွေပုံမပါဝင်လာအောင်ဒုတိယ9နှစ်စီမံကိန်းကရည်ရွယ်ပါတယ်2015မတ်လအထိပြည်သူအစုအဖွဲ့832ဖွဲ့ကအဖွဲ့ပိုင်တစ်တော်ဧက2000ကျော်တည်ထောင်နိုင်ခဲ့ကြောင်းသိရှိရတာဟာကောင်းမွန်တဲ့အလားအလာဖြစ်ပါတယ်
အစိုးရဖွဲ့ပိုင်တစ်တော့အရေးပါပုံကိုတစ်တော့သိပ်ပံပါမောက္ခဒေါက်တာကျော်တင့်တစ်တော့ဌာနညွှန်မှုကောင်းမန်းကိုကိုကြီးဒေါက်တာစပရင်ဂိတ်ဘီဂင်စကီနဲ့ဒန်ကင်မက်ကွင်းတို့ကလည်း2014မှာစာတမ်းထုတ်ပူပါလေအစိုးရဖွဲ့ပိုင်တစ်တော့များရင်များသလိုဝင်ငွေကောင်းလာတာမှုကျေးလက်ဆင်းရဲမှုလျော့လင်းလာနိုင်ပါတယ်တဲ့ဒီလိုငါ့မှာဝင်ငွေကောင်းရင်ဒေသခံပြည်သူတွေဟာတစ်တော့စီမံရေးနဲ့တိမ့်တိမ့်စောင့်ရှောက်ရေးမှာပါစိတ်ဝင်စားလာနိုင်ပါတယ်ဒေတာကပြည်သူတွေမပါရင်တော့တစ်တော့ပြုံးတိမှုတဆိုးရှိဖို့အလားအလာများတယ်လို့ဆိုပါတယ်အစိုးရစီမံကိန်းမှာ2030ခုနှစ်ရောက်ရင်အစုအဖွဲ့ပိုင်တစ်တော့ဧက2000ကျော်ရှိလာမယ်လို့ကမှန်းထားပြီမဲ့အခုအချိန်အထိရွယ်ချက်ရဲ့ဆယ်ရာခိုင်နှုန်းလောက်သာအောင်မြင်သေးတာတွေ့ရပါတယ်အစိုးရဘက်ကရောပြည်သူဘက်ကရောဒေတာကအစုအဖွဲ့ပိုင်တစ်တော့တိုးပွားရေးကိုအလေးအနက်မထားသေးလို့တိုးတက်မှုအလင်းနှေးကွေးနေတာဖြစ်တယ်လို့သုံးသပ်ပါတယ်မြမစီဝါရေးမှာအရေးကြီးတဲ့အသေးစားနဲ့အလတ်စားလုပ်ငန်းအဖြစ်အစုအဖွဲ့ပိုင်တစ်တော်လုပ်ငန်းကိုမြင့်တင်သင့်တယ်လို့ Unleashing the Potential of Community Forest Enterprise မှာအကြံပြုထားပါတယ်ခင်ဗျာ